Christmas မှာခရစ်တော်နဲ့လွဲသွားကြတဲ့သူများအကြောင်းကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်။ဒီနေ့ Christmas မှာကမ္ဘာလူဦးရေအများစုဟာခရစ်တော်နဲ့လွဲသွားကြမှာဖြစ်ပါတယ်။ဘလူနီးနဲ့လွဲသွားကြမှာလဲဆိုရင် Christmas အကြောင်းကြီးညာချက်များ Christmas ပွဲများရှိပါလျက်နဲ့ Christmas ရဲ့အနဲ့အဓိပ္ပာယ်ကိုနားမလည်ခြင်း Christmas အချိန်ခါသမယကိုကမ္ဘာယုံပိတ်ရဲ့အားလိုက်ရဲ့အဖြစ်တတ်မှတ်ပါလျက်နဲ့ခရစ်စမတ်ရဲ့အနဲ့အဓိပ္ပာယ်ကိုနားမလည်ခြင်းကိုဂျိုးစီးပွားကိုသာကြည့်ခြင်းမိမိရဲ့ပျော်ပါးခြင်းကိုသာကြည့်ခြင်းတွေနဲ့ခရစ်စမတ်မှာခရစ်တော်နဲ့လူတွေလွဲသွားကြမှာဖြစ်ပါတယ်ယုံကြည်သူကျွန်တော်တို့အတွက်ကြတော့ခရစ်စမတ်ဟာခရစ်တော်ရဲ့ဖွားမြင်တော်မူခြင်းအတွက်ဘုရားသခင်ယေရှုတော်ဂုဏ်တော်ကိုချီးမွမ်းကူးကွယ်ပြီးခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှဖို့ဖြစ်ပါတယ်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာတွေကခရစ်စမတ်မှာခရစ်တော်နဲ့လွဲသွားကြတဲ့သူအချို့ကိုကြည့်ကြပါစို့ခရစ်စမတ်မှာခရစ်တော်နဲ့လွဲသွားကြတဲ့ပထမလူအုပ်စုကတော့ဘက်လင်မြို့ကတဲခုဆောင်မှုနဲ့ဘက်လင်မြို့သူမြို့သားများဖြစ်ကြပါတယ်လူကာအခိုင်နဲ့အခန်းငယ်9မှာအခုလိုတွေ့ရပါတယ်တတိုးသမီးကညာမာရိကတာအူးကိုဖွားမြင်၍အဝတ်နဲ့ပတ်ရစ်ပြီးမှဧည့်သည်တဲရဇရက်၌သူတို့နေစရာမရှိသောကြောင့်သူငယ်ကိုနွားစခွက်၌တိတ်ထားလေ၏လို့တွေ့ရပါတယ်ဘဲလင်မြို့ကတဲခုဆောင်မှုမှာမာရိနဲ့ယောသတ်အတွက်တဲခုစရာအခန်းမရှိဘူးတဲခုဆောင်မှုကခရစ်တော်ဖွားမြင်တော်မူတဲ့အကြောင်းကိုတတိပြုမူတဲ့ပုံလည်းမပေါ်ပါဘူးဘာကြောင့်တဲခုဆောင်မှုဟာခရစ်တော်နဲ့လွဲသွားရတာလဲတမန်ကျမ်းစာထဲမှာတဲခုဆောင်မှုရဲ့အကြောင်းကိုတိတ်မဖော်ပြထားပေမဲ့ခရစ်တော်နဲ့သူလွဲသွားခြင်းဟာသူ့ရဲ့စိတ်ထဲမှာလွမ်းမိုးတဲ့အရာတွေများလို့သူအလုရှုပ်နေတယ်။ဒါကြောင့်ခရစ်တော်နဲ့လွဲသွားတယ်လို့ကျွန်တော်ထင်ပါတယ်။ဘဲလင်မြို့သူမြို့သားတွေကရောသူတို့မြို့မှာခရစ်တော်ဖွားမြင်ပါလျက်နဲ့ဘာကြောင့်ခရစ်တော်နဲ့လွဲသွားကြရတာလဲ။အဖြေကတော့ဘာမဟုတ်တဲ့အရာတွေနဲ့သူတို့အလုရှုပ်နေကြတဲ့အတွေ့ခရစ်တော်နဲ့လွဲသွားကြရတာဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့လူအတော်များများဟာလဲတဲခုဆောင်မှုနဲ့ဘဲလင်မြို့သူမြို့သားတွေလိုပဲသူတို့စိတ်ထဲမှာလောကီအရာတွေနဲ့ပြည့်စေတဲ့အတွက်ခရစ်စမတ်မှာခရစ်တော်နဲ့လွဲသွားကြမှာဖြစ်ပါတယ်။ခရစ်တော်မပါဘဲအသက်မီးစာကုန်သွားရင်နောင်ဘဝမှာထာဝရငရဲမီအိမ်ကိုသွားရမှာ။အဲ့ဒါဘလောက်ဝမ်းနည်းစရာကောင်းတယ်လဲ။ခရစ်စမတ်မှာခရစ်တော်နဲ့လွဲသွားတဲ့နောက်တဦးကတော့မဿဲအခန်း1မှာတွေ့ရတဲ့ဟေရုမင်းကြီးဖြစ်ပါတယ်ဟေရုမင်းကြီးကခရစ်တော်နဲ့ဘာကြောင့်လွဲသွားရတာလဲဆိုရင်မနာလိုကြောက်ရွံ့တဲ့စိတ်ကြောင့်ဖြစ်ပါတယ်ယူဒာပြည်ဘက်လင်မြို့မှာယေရှုဖွားမြင်တော်မူတဲ့အချိန်မှာအုပ်ဆိုးတဲ့မင်းကတော့ဟေရုမင်းကြီးဖြစ်ပါတယ်ယေရှုကိုဖိုးတွေ့ပူဇော်ဖို့အရှိပြည်ကနေယေရုရှလင်မြို့ကိုရောက်လာကြတဲ့မာကုပညာရှင်တို့ကယခုဖွားမြင်သောယူဒရှင်ဘုရင်သည်အဘယ်မှရှိသနည်းအရှိပြည်၌သူ၏ကျေကိုငါတို့မြင်ရသည်ဖြစ်၍ဖိုးတွေ့ပူဇော်ခြင်းဟာရောက်လာပြီဟုမင်းများပြောဆိုကြ၏ထိုစကားကိုကြားလျင်ဟေရုမင်းကြီးသည်ယေရုရှလင်မြို့သူမြို့သားအပေါင်းတို့နှင့်တကွစိတ်ပူပန်ခြင်းသို့ရောက်သဖြင့်ဟေရုမင်းကြီးသည်မာကုပညာရှင်တို့ကိုမထင်မရှားခေါ်၍ကျေပိုထွန်းသောအချိန်ကာလကိုစိတ်စိတ်မေးမြန်ပြီးမှသင်တို့သွား၍ထိုသူငယ်ကိုစူးစမ်းရှာကြပါတွေ့လျင်ငါထံသို့ပြန်လာ၍ငါလည်းထိုသူငယ်ကိုဖိုးတွေ့ပူဇော်ရအောင်ကြားပြောကြပါဟုမှားထားတော်မူလျက်ဘဲလင်မြို့သို့စေလွတ်လေ၏လို့မဿဲအခိုင်1အခန်းငယ်1ကနေ8ကြားမှာမြင်တွေ့ရပါတယ်ဟေရုမင်းကြီးကယေရှုကိုအမှန်တကယ်ဖိုးတွေ့ပူဇော်ခြင်းလို့မဟုတ်ပါဘူးယူဒရှင်ဘုရင်ဖွားမြင်တဲ့အကြောင်းကိုသူကြားလိုက်ရတာနဲ့စိတ်ပူပန်ပြော့သူ့ရဲ့အာဏာသူ့ရဲ့နေရာကိုဆုံးရှုံးသွားမှကြောက်လို့ယေရှုကိုတတ်ဖို့ကြံစည်နေတာဖြစ်ပါတယ်ဟေရုမြင့်ကြီးထံကိုပြန်မသွားဖို့အခြားလမ်းကနေပြန်ဖို့ရန်မာကုပညာရှင်တို့ကိုဖျားသခင်ကဗျာဒိတ်ပေးတော်မူပြီးဖျားသခင်မှားထားတော်မူတဲ့အတိုင်းအခြားနည်းလမ်းနဲ့သူတို့ပြန်သွားကြပါတယ်ဟေရုမြင့်ကြီးကခရစ်စမတ်မှာခရစ်တော်နဲ့ဘာကြောင့်လွဲသွားရတာလဲအဖေကတော့မနာလူကြောက်ရွံ့တဲ့စိတ်ကြောင့် ခရစ်တော်နဲ့လွဲသွားရတာဖြစ်ပါတယ်အခုဒီကမ္ဘာလောကမှာဟေရုမြင်းကြီးနဲ့အလားတူတဲ့သူများစွာရှိနေပါတယ်ခရစ်တော်ကိုယုံကြည်လက်ခံလိုက်ရင်သူတို့ရဲ့ကိုယ်ပိုင်အာဏာသူတို့ရဲ့ပိုင်ဆိုင်မှုများသူတို့ရဲ့လွတ်လပ်မှုများကိုဆုံးရှုံးသွားမှာစိုးလို့ခရစ်တော်နဲ့လွဲသွားကြတဲ့သူများစွာရှိနေပါတယ်ခရစ်တော်ရဲ့ရှေ့မှာဒုမထောက်ခြင်းနဲ့ခစ်သည့်ဟေရုမြင်းများစွာရှိနေပါတယ်မိတ်ဆွေကဘယ်လိုလဲခရစ်တော်ကြောင့်လောကီပျော်ရွှင်မှုတွေစည်းစိမ်တွေဂုံတိတ်ခါတွေကိုဆုံးရှုံးပြီးသူတစ်ပါးရဲ့အထင်သေးခံရမှာကိုစိုးရိမ်ပူပန်လို့ယနေ့တိုင်အောင်ခရစ်တော်ကိုညှင်းပယ်နေတာလားအခုလက်ရှိမိတ်ဆွေပိုင်ဆိုင်တဲ့ပစ္စည်းဥစ္စာများယာတူးပျော်ရွှင်မှုအပေါင်းအသင်းများဂုံတိတ်ခါများကမိတ်ဆွေကိုပေးနိုင်တဲ့အရာတွေထက်ခရစ်တော်အောက်ဆိုးသောအသက်တာမှာမိတ်ဆွေရရှိခံစားနိုင်တဲ့အရာတွေဟာပိုပြီးတော့မြင့်မြတ်ကောင်းမွန်ပါတယ်ခရစ်စမတ်မှာခရစ်တော်နဲ့လွဲသွားကြတဲ့နောက်ထပ်လူတွေကတော့ယစ်ပရောဟိတ်အကြီးများနဲ့ကျမ်းပြုစရာများဖြစ်ပါတယ်ဘာကြောင့်ခရစ်တော်နဲ့သူတို့လွဲသွားကြရတာလဲအဖြေကတော့ခရစ်တော်ကိုလစ်လူရှုသောစိတ်ကြောင့်ဖြစ်ပါတယ်ဟေရုမြင်းကြီးကသူတို့အားလုံးကိုခေါ်ပြီးခရစ်တော်ဖွားမြင်မဲ့နေရာကိုမေးတဲ့အခါမှာထိုဆရာတို့ကလည်းပရောဖက်တဦးရေးထားသောအချက်ဟူမူကအိုးယူဒပြည်ဘက်လင်မြို့အစိုးရသောယူဒမြို့တို့တွင်သင်သည်မြို့ငယ်မြို့ရုပ်မဟုတ်အကြောင်းမူကငါဤလူစုဤတိလအမျိုးကိုအုပ်ဆိုးရသောသခင်သည်သင်၏အထက်မှပေါ်ထွန်းလက်တန့်ဟုကြမ်းလာရှိပါ၏ထို့ကြောင့်ယူဒပြည်ဘက်လင်မြို့၌ခရစ်တော်ကိုဖွားမြင်ရပါမည်ဟုမင်းကြီးအားပြန်ကြားလျှောက်ထားကြ၏လို့မဿဲအခန်း1အခန်းငယ်5ကနေ6မှာတွေ့ရပါတယ်ယစ်ပရောဟိတ်အကြီးတို့နဲ့ကြမ်းပြုတ်စရာအလုံးတို့ဟာယူဒဘာသာရေးခေါင်းဆောင်များဖြစ်ကြပြီးဓမ္မဟောင်းကျမ်းကိုသိတဲ့သူအနက်ဖွင့်ပေးတဲ့သူတွေဖြစ်ကြပါတယ်ဓမ္မဟောင်းကျမ်းတွေကမိခာအနာဂတိကျမ်းအခိုင်းငါအခန်းငယ်1မှာဖော်ပြထားတဲ့ခရစ်တော်ဖွားမြင်တော်မူမဲ့မြို့ကိုလဲဟေရုမြင်းကြီးကိုသူတို့ပြောပြနိုင်ခဲ့ပါတယ်ခရစ်တော်ဟာသူတို့ရဲ့အမျိုးဤသီလတစ်မျိုးသားလုံးကစောင့်မျှော်နေတဲ့မေရှိယဖြစ်ပါတယ်မေရှိယတည်းဟူသောခရစ်တော်ဟာဘဲလင်မြို့မှာဖွားမြင်တော်မူမဲ့အကြောင်းသိထားကြသည်သာမကမွေးဖွားတော်မူပြီဆိုတာကိုလည်းသူတို့သိကြပါတယ်သို့တော့အံ့ဩစရာကောင်းတာကသူတို့နဲ့မိုင်အနှဲငယ်သာကွာဝေးတဲ့ဘဲလင်မြို့မှာဖွားမြင်တော်မူသောယေရှုခရစ်တော်ထံမသွားကြဘူးဘာကြောင့်သူတို့မသွားကြတာလဲအဖြေကတော့ခရစ်တော်ကိုလစ်လူရှုသောစိတ်ကြောင့်ဖြစ်ပါတယ်ခရစ်တော်ကိုသူတို့ဂရုမစိုက်ကြဘူးခရစ်တော်ကိုတွေ့နိုင်ပါလျက်နဲ့ခရစ်တော်ကိုတွေ့ဖို့သူတို့စိတ်ဝင်စားဘူးဘာဖြစ်လို့လဲကိုကိုကိုတော်တက်ဖြောင့်မတ်တယ်လို့ထင်ကြပါတယ်ပညာတော်ကိုထိန်းနိုင်တယ်လို့သူတို့ကိုသူတို့ထင်ကြပါတယ်သူတို့ရဲ့ဘာသာရေးယာထူးများသူတို့ရဲ့ဘာသာရေးလှုပ်ဆောင်ချက်တွေကြောင့်မာနထောင်လွှားပြီးတော့ခရစ်တော်ကိုသူတို့ဂရုမစိုက်ကြဘူးခရစ်တော်ကိုသူတို့လူအမှန်မသိကြဘူးဘာသာရေးကိုဘလောက်ပဲလှုပ်လှုပ်ဘာသာရေးကိုဘလောက်ပဲကြင်ညိုလေးစားနေပါစေခရစ်တော်ကိုညင်းပယ်ရင်အားလုံးဆုံးရှုံးခြင်းပဲဆိုတာသူတို့နားမလည်ကြဘူးဒီနေ့များစွာသောလူတို့ဟာယစ်ပရောဟိတ်နဲ့ကြမ်းပြုတ်စရာများလို့ပဲဖယားသခင်ရှေ့တော်မှာဖယားသခင်ပညာတော်တို့ကိုလွန်ကျူးသောအပြစ်သားများဖြစ်ကြတဲ့အကြောင်းကိုယ့်ကိုယ်ကိုမသိကြဘူးအပြစ်တစ်ခုကိုလုပ်မြင့်ရင်ခံရမယ့်အပြစ်ဒဏ်ဟာထာဝရငရဲမိအိုင်ဖြစ်တဲ့အကြောင်းကိုနားမလည်ကြဘူးခရစ်တော်ရဲ့ကယ်တင်ခြင်းကိုလူအပ်တော်သူဖြစ်မှန်းကိုကိုကိုမသိကြဘူးသူတို့မှာကိုတိုင်ဖြောက်ပြက်လို့မရကုသလို့မရတဲ့ဘေးစအပြစ်ရောဂါရှိနေတဲ့အကြောင်းမသိမှတ်ချင်ကြတဲ့အတွေ့ခရစ်မတ်မှာခရစ်တော်နဲ့လွဲသွားကြရပါတယ်ခရစ်မတ်မှာခရစ်တော်နဲ့လွဲသွားနိုင်တဲ့နိလန်များစွာရှိနေပါတယ်အချို့ကတော့သူတို့ရဲ့စိတ်ထဲမှာလောကီအရာတွေကလွန်မိုးနေတဲ့အတွေ့ခရစ်တော်နဲ့လွဲသွားကြရပါတယ်အချို့ဆိုရင်လေခရစ်တော်ကြောင့်ဆုံးရှုံးမှုတွေကိုရင်ဆိုင်ရမှာစိုးလို့ခရစ်တော်နဲ့လွဲသွားကြရပါတယ်။အချို့ကြပြန်တော့လေမာယွင်းသောမိယူဖလာဘာသာရေးအယူဝါဒကြောင့်ကယ်တင်ရှင်ယေရှုခရစ်တော်ကိုညှင်းပယ်ကြပါတယ်။လေးစားရပါသောဓမ္မမိတ်ဆွေများခင်ဗျာ ခရစ်စမတ်ရဲ့အနဲ့အဓိပ္ပာယ်ဆိုတာလောကီလူသားတို့ကိုအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ယေရှုခရစ်တော်ဒီလောကမှာလူသားတိအဖြစ်ကိုခံယူဖွာသန့်စင်တော်မူပြီးလူတို့ရဲ့အပြစ်ကျွေးရှင်းသမျှကိုဆက်ပေးဖို့လဝါကတိုင်မှာအသေးခံတော်မူခဲ့ပြီးတကြွချင်းကိုခံပြီးမှသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ထမြောက်တော်မူခဲ့ပါတယ်ခရစ်တော်ကိုယုံကြည်လက်ခံသောသူတိုင်းအပြစ်ငရဲကနေထာဝရလွတ်မြောက်ရသောအခွင့်ဖယားသခင်သားဖြစ်ရသောအခွင့်ကိုပေးတော်မူတယ်ဆိုတဲ့သတင်းဟာခရစ်စမတ်ရဲ့အနက်အဓိပ္ပာယ်ဖြစ်ပါတယ်ခရစ်စမတ်ရဲ့အနက်အဓိပ္ပာယ်နဲ့မိတ်ဆွေလွဲနေခဲ့ရင်ခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်ခရစ်စမတ်ရဲ့အနက်အဓိပ္ပာယ်ဟာမိတ်ဆွေရဲ့အသက်တာမှာယနေ့ပြည့်စုံလာနိုင်ပါတယ်အဲ့ဒါမိတ်ဆွေနဲ့ဖယားသခင်ကြားကအပိုင်းပါကိုရင်သူဒုတိယဆောင်အခန်း6အခန်းငယ်1ကနေ2ကိုကျွန်တော်ဖတ်ပြပါမယ်သင်တို့သည်ဖယားသခင်၏ကျေးဇူးတော်ကိုအကျိုးမဲ့မခံကြနှင့်ဟုငါတို့သည်အမှုတော်ကိုဆောင်ရွက်တော်သူချင်းဖြစ်၍သင်တို့ကိုနှိုးဆော်သွေးဆောင်ကြ၏ဗျာဒိတ်တော်အချက်ဟုမူကားနှစ်သက်ပွယ်သောအချိန်၌သင်ဤစကားကိုငါနားထောင်ပြီးကယ်တင်ရာနေ့ရက်ကာလ၌သင်ကိုငါမဆပြီးဟုလာသည်နှင့်အညီယခုပင်နှစ်သက်ပွယ်သောအချိန်ရှိ၏ယခုပင်ကယ်တင်ရာနေ့ရက်ကာလရှိ၏နားစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။